ဒီအာဏာသိမ်းတဲ့ကာလနှစ်နှစ်ပြည့်တဲ့အချိန်မှာတနင်္ဂနွေမှာရှိတဲ့ပြည်သူတွေကနေအိမ်အပြင်မထွက်ပဲနေတဲ့အသံတိတ်ဆန္ဒပြမှု Silent Strike ကိုတညီတညွတ်တည်းကြဲကြဲပြန့်ပြန့်လှုပ်ဆောင်ခဲ့ကြတယ်လို့စီကားတဲ့ရန်ကုန်ပါဝင်မြို့ကြီးတွေမှာရှိတဲ့ဒေသခံတချို့က VOA ကိုပြောပြပါဗျ။ဒီသတင်းပေးပို့ချက်ကိုတော့မဆုမွန်ပြောပြပေးပါအောင်ခင်ဗျာ
။မြန်မာနိုင်ငံရဲ့စီးပွားရေးအချက်အချာလည်းဖြစ်မြို့ပြလူဦးရေအများဆုံးဖြစ်တဲ့နေရာလည်းဖြစ်တဲ့ရန်ကုန်မြို့ရဲ့လမ်းနေပေါ်မှာလိုင်းကားတချို့ကနေလွဲပြီးအိမ်စီးကားအငှားရင်နဲ့လူသွားလူလာပါတိတ်ဆိတ်နေပါတယ်။ရန်ကုန်မြို့ရဲ့အစီကားဆုံးဖြစ်တဲ့ကမာရွတ်မြို့နယ်လှေတံအရက်မှာစားတောက်ဆိုင်နေအိမ်ဆိုင်နေဖွင့်လှစ်ထားပေမဲ့လည်းတနေ့လုံးဈေးသည်တဦးမှမလာရောက်ခဲ့ကြောင်းစားတောက်ဆိုင်ရှင်တဦးက VOA ကိုပြောပြပါဗျ
။အပြင်မှာတော့လူကတော့တော်တော်ကျဲတယ်။ကားတွေပါဆိုတော့စိတ်တော့မရှိဘူး။စားတောက်ဆိုင်တွေပါဆိုလည်းလူမရှိဘူး။တချို့ဆိုင်တွေဆိုတော့တော်တော်လူတယောက်မှမရှိဘူး။ကိုယ်တိုင်တောက်ချာဟုတ်တယ်လမ်းပေါ်မှာလည်းလူကျဲတယ်။ဆိုင်တွေဆိုတော်တော်များများနေတော့တွိုင်းနိုင်နေကြည့်တာတော့မရှိဘူးကို။
မန္တလေးမြို့ပေါ်မှာလည်းညနေ3နာရီလောက်အထိတမျိုးလုံးနီးပါးတိတ်ဆိတ်နေတယ်လို့အငားဆိုင်ကမောင်းနှင်သူတူဦးက VOA ကိုပြောပြပါဗျ
။ဒီကလည်းတော်တော်ကြီးရွှင်တယ်။အခု3နာရီထုံးကနေလောက်ပဲနှစ်ခီးသုံးခီးပြရတယ်။အပြင်နဲ့အားကြီးကတော့5နာရီတော့ဆိုပြီးတော့ဒီမှာလူကမတွေ့ရတော့ပဲ။ဒါမှမကားလေးလည်းရက်ထားတယ်။အိမ်နေမှာလည်းသူဆိုင်ဖွင့်တဲ့လူကဖွင့်နေ။လူကတော့မရှိအကျွမ်းလည်းမရှိတော့။ဒီနေ့တော့ဒီမန္တလေးမြို့တော်တိတ်ဆိတ်ချောက်ကတော့
မြန်မာနိုင်ငံရဲ့တောင်ဘက်စွန်းကကုံတွယ်ရည်မျိုးဖြစ်တဲ့ကော့တောင်းမျိုးမှာလဲပုံမှန်စီကားနေတာကနေတိတိတသာတိတ်ဆိတ်သွားခဲ့တယ်လို့ဒေသခံတဦးကပြောပြပါဗျ
။ပုံမှန်နဲ့တော့ပါတယ်ဆိုမျိုးရင်းနဲ့ဆောင်လို့ကော့တောင်းတော့ရှိတယ်၊ကျန်တဲ့မျိုးလေးနဲ့ဆောင်လိုက်။ဒါဒီတည်းကတော့နည်းနည်းပါတယ်ဆိုရက်ပြီးတော့ပါနော်
။ကချင်ပြည်နယ်မြကြီးနားမျိုးမှာလဲတနေ့လုံးနီးပါးတိတ်ဆိတ်နေခဲ့ပြီးညနေ3နာရီလောက်ကြမှစိုင်းနေပြန်ဖွင့်ကလမ်းနေပေါ်ကိုထွက်လာတာရှိတယ်လို့ဆိုင်ရှင်တဦးကအခုလိုပြောပြပါဗျ။
ဒီနေရာတော့ဒီမှာတော့အင်ကမ်ဖတ်ကြလို့ဆိုတော့ကြောက်ပိုင်းလို့ကိုယ်မပြောင်းပါဘူးမဖတ်တာဘူးဘာလို့လဲဆိုတော့ကျွန်တော်လည်းအခုမှအရင်ဆုံးလာတော့ဆိုအဲ့လိုသူတော့ပြန်တော့လမ်းမှာပြောလာနေအောင်ရှိတာ
တိတ်ဆိတ်မှုကိုတုံ့ပြန်နိုင်မှုနေရာတချို့မှာစီကားအောင်စစ်ကောင်စီဘက်ကကြိုးပမ်းခဲ့ပေမဲ့နေရာကွက်ကွက်လေးမှာပဲအ ਨੇ ချင်းလောက်ပဲလုံနိုင်ခဲ့ကြောင်းဒေသခံတချို့ကလူမှုကွန်ရက်တွေမှာရေးသားကြပါတယ်စီကုံတဲ့အသင်းနဲ့စစ်သားတချို့ကစံစီတွေရောင်းချတာနောက်နိုင်ငံရေးပါတီတချို့နဲ့အဖွဲ့အစည်းတချို့ကစစ်တပ်ထောက်ခံကြောင်းဟောပြောတာတွေကိုတော့လုံဆောင်ခဲ့ကြပါတယ်ရှင
်။အာနာသိနှစ်နှစ်ပြည့်အသံတိတ်ဆန္ဒပြခဲ့တာကိုမဆင်မွန်ပြပြခဲ့တာပါ။